အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရတဲ့နောက်ထပ်ကြိုးစားမှုတရအနေနဲ့အစိုးရဝန်ထမ်းတွေနဲ့ကွန်ထရိုက်လုပ်နေသူနှစ်သန်းခွဲအတွက်ကိုဗစ်ကာဝယ်ဆေးထိုးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချက်တပရင်းနေမှာအမိန့်ချမှတ်လိုက်ပါတယ်။ကာဝယ်ဆေးထိုးမထားသူတွေအနေနဲ့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုပုံမှန်လုပ်ဖို့အရင်ကပေးထားတဲ့ရွေးချယ်စရာလမ်းကြောင်းကိုအခုထုတ်ပြန်လိုက်တဲ့အမိန့်ကနေပယ်ဖျက်လိုက်တာပါ။ဒါကအခုသတင်းပတ်တွေအတွင်းဗီဇာပြန်ကူးစက်များဒယ်တာပိုးသစ်ကူးစက်မှုနဲ့တည်ဆုံမှုတိုးလာတာကိုထိန်းချုပ်တိုက်ဖျက်နိုင်ဖို့အတွက်ချမှတ်လိုက်တဲ့အချက်6ချက်ပါသမ္မတရဲ့အစီအစဉ်ကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကာဝယ်ဆေးမထိုးရသေးသူတွေဆေးထိုးဖို့ဆေးထိုးထားသူတွေအတွက်လာမယ့်သတင်းပတ်တွေအတွင်းအားဖြင့်ကာဝယ်ဆေးထိုးဖို့ကျောင်းတွေပြန်ဖွင့်ဖို့ကိုဗစ်ပိုးရှိမရှိစမ်းသပ်မှုတွေတိုးလုပ်ဖို့အခြေအနေလိုက်နှာခေါင်းဆီးမတက်မနေရအတက်ဆင်ဖို့စီးပွားရေးပြန်ကောင်းလာစေဖို့နဲ့ကိုဗစ်ကူးစက်ခံရသူတွေကိုတည်တည်ချာချာကုသပေးဖို့တွေလိုကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်နောက်ထပ်ကြိုးစားမှောက်တွေကိုသမ္မတဘိုင်ဒန်ကချပြခဲ့တာဖြစ်ပါတယ်။အခုသမ္မတဘိုင်ဒန်ရဲ့တက်မှတ်ပြဋ္ဌာန်းချက်ထဲမှာဘာသာရေးဓမ္မမဟုတ်ဆေးဘက်ဆိုင်ရာခွင့်ပြုချက်ရထားသူတွေပါမပါတော့တဲတဲကွက်ကွက်မသိရပါဘူး။အမေရိကန်မှာကာဝယ်ဆေးထိုးနှံပေးသူကအခုချိန်ရှိဆိုလူရည်ရဲ့62%ရာခိုင်နှုန်းရှိပါတယ်။